ဒီဇင်ဘာလ၁ရက်နေ့ကိုရောက်ပြီးနှစ်ရဲ့နောက်ဆုံးသောလဖြစ်တယ်။ဝိပုကိုးကွယ်ခြင်းနှစ်ရဲ့နောက်ဆုံးသောနေ့လည်းဖြစ်ပါတယ်။အဒွင်ဒူကာလပထမတနင်္ဂနွေနေ့နဲ့ဝိပုကိုးကွယ်ခြင်းကာလအသစ်ကိုစတင်ကြမှာဖြစ်တယ်။ဒီနေ့ဧဝံဂေလိကျမ်းစာဖြစ်တဲ့ရှင်လူကာဧဝံဂေလိကျမ်းအခန်းကြီး27အခန်းငယ်34ကနေ36မှာယေရှုဖျားရှင်ကဂယုတစိုက်နေကြဖို့တတိဝိရိယနဲ့စောင့်နေကြဖို့စုတောင်းခြင်းအမှုကိုပြုကြဖို့မိန့်တော်မူပါတယ်။ရှင်းရှင်းလင်းလင်းနဲ့ပွင့်ပွင့်လင်းလင်းတတိပေးတော်မူတယ်။လက်ရှိခေတ်လူနေမှုစနစ်နဲ့တိုက်ရိုက်ထိထိမိမိဖြစ်နေတယ်။သင်တို့သည်သုံးဖြုံးပျော်ပါခြင်းတောက်စားမှုရခြင်းနဲ့လောကီရေးရာအတွက်စိုးရိမ်ခြင်းတို့ဖြင့်စိတ်နှလုံးလေးလံဖီစီးမှုမရှိစေရန်တတိပြုကြလောလို့ရှင်လူကာဧဝံဂေလိကျမ်းအခန်းကြီး27အခန်းငယ်34မှာယေရှုဖျားရှင်မိန့်တော်မူပါတယ်သုံးဖြုံးပျော်ပါတယ်တတိထားပါလောကကြီးမှာစင်ရဲငတ်မို့နေတဲ့သူတွေအိမ်ချေမဲ့နေတဲ့သူတွေအများကြီးရှိတယ်တကူကောင်းမဆန်သင့်ဘူးတောက်စားမှုရတတ်ကြတယ်အထူးသဖြင့်ဒီလိုအချိန်ခါမှာတောက်စားမှုရမှုပိုတက်တယ်ပျော်ရွှင်မှုနဲ့ပြင်ဆင်မှုအပိုင်းကဥတီချက်နဲ့တလွဲစီဖြစ်နေတတ်ပါတယ်ဦးတီတာကကိုတော်ရှင်ရဲ့မွေးနေ့ပွဲအဖက်ဩဝါဒစာအခန်းကြီး9အခန်းငယ်18မှာရှင်ပေါ်လူကလည်းစပြည့်ရေကိုတောက်၍မူးယစ်ခြင်းမရှိကြနှင့်အကြောင်းမူကားဤသို့ပြုခြင်းသည်အပျော်အပါလွန်ကျူးခြင်းပင်ဖြစ်၏သင်တို့သည်ဝိညာဉ်တော်နှင့်ပြည့်ဝစေကြလောလို့တတိပေးပါတယ်လောကီရေရာအတွက်စိုးရိမ်ပူပန်ခြင်းရှိကြတယ်မိဘတို့မှာသားသမီးတို့ရှေ့ရေးအတွက်ပူပင်ကြရတယ်ပြင်ဆင်ပေးကြရတယ်။ဒါသမီးတို့ရဲ့ရှည်ရည်အတွက်ပူပန်ရင်ပြင်ဆင်ပေးရင်ဖျားသခင်ကိုယုံကြည်ကိုးစားကြပေမယ်။တခါတည်းရန်မှာဒါသမီးတို့ကယုံကြည်ခြင်း၌အားနည်းတတ်ကြတယ်။ဘာသာတရား၌ပေါ်လျော့တတ်ကြပါတယ်။လောကီရေရာအတွက်စိုးရိမ်ပူပန်ခြင်း၌လွန်ကဲလာခြင်းသည်ဖျားသခင်အပေါ်၌ထားရှိသောယုံကြည်ခြင်းကိုထိခိုက်စေပါတယ်။နောက်ဆုံးမှာကိုတော်ကဖြစ်လက်တန့်သောဤအကြောင်းအရာအားလုံးတို့မှာလွတ်မြောက်နိုင်စွမ်းရှိရန်နှင့်လူသားဤရှေ့မောက်တွင်ယက်တီနိုင်ရန်ဆုတောင်းကြလောလို့မိန့်တော်မူပါသည်။ဤသို့အားလုံးကိုဖျားသခင်ကောင်းကြီးပေးပါစေ။